Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေနေ့မနက်ပဲရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့တက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့မနက်ပဲအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါ Iran က Russia ကိုပယ်ထိန်ဒုံးကျည်တွေပေးခဲ့ရင်အကျိုးဆက်တွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ American ကသတိပေးလိုက်ပါဂျော်ဒန်မြစ်နောက်ဖက်ကမ်းဆန္ဒပြပွဲအတွင်းတည်ဆွမ်းလာသူအမေရိကန်သူရဲ့မိသားစုကစုံစမ်းစစ်ဆေးရေးတောင်းဆိုပါတယ်။ RSO ရိုဝင်ဂျာလက်နက်ကင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားအချင်းချင်းမတိုက်ခိုက်ဖို့နားလည်မှုရှိတယ်လို့ RSO တာဝန်ရှိသူကပြောပါတယ
်။အခုလိုသတင်းတွေပြီးမှာတော့ထိုင်းမြန်မာနယ်စပ်လေးကီကော်မျိုးတင်မှာ KNL PDF တပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒုအသံဒီမိုကရေစီဒုခွေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးသဘောဝပတ်ဝန်းကျင်အရေးစတဲ့အကြောင်းအရာအစုံလင်ကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးမှာပါ။
ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြပွဲတစ်ခုအတွင်းအစ္စရေးစစ်သားတွေရဲ့ပစ်ခတ်မှုကြောင့်တောက်ကြာနေကတေဆုံးခဲ့ရတဲ့တရကီအမေရိကန်နိုင်ငံသူရဲ့မိသားစုကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ပေးဖို့စတင်နေကတောင်းဆိုလိုက်ပါတယ်။အစ္စရေးစစ်တပ်ဟာအသက်26နှစ်အရွယ်အိုက်ဇန်ဒိုအမည်နဲ့အမျိုးသမီးကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံနေရတာပါ။မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရဆန္ဒပြပွဲအစောပိုင်းမှာနှစ်ဖက်ထိတိုက်တွေ့မှုတွေရှိခဲ့ပေမဲ့အိုက်ဇန်ဒိုတရက်နဲ့ပြစ်ခတ်ရချိန်မှာတော့အချင်းတွေကအေးအေးရှိနေပြီးသူဟာအစ္စရေးတပ်ဖွဲ့ဝင်တွေကိုအနေရပြုချင်းချောက်တဲ့အနေထားမျိုးမဟုတ်ဖဲနဲ့ပြစ်တက်ခံခဲ့ရတယ်လို့ဆိုပါတယ်။အမေရိကန်သမ္မတအင်ဘီရိုကတော့ဒီဖြစ်ရက်အတွက်စိတ်နှောက်ယှက်ဖြစ်ရတယ်ဆိုတာစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တောင်းဆိုပါတယ်။ဆနပ်ပြပွဲအတွင်းတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေနဲ့ပြစ်ပောက်ခါချင်းချောက်မှုတွေပြုလုပ်ခဲ့တဲ့အဓိကသွေးထိုးလှုပ်ဆော်သူတဦးကိုတုံ့ပြန်ပြစ်ခတ်ချိန်မှာဒီတေဆုံးမှုဖြစ်ခဲ့တယ်လို့အစ္စရေးစစ်တပ်ကစနေနေ့မှာဖြေရှင်းပါတယ်။အချိန်နဲ့မှာပဲစနေနေ့ကဂါဇာကမ်းမြောင်မြောက်ပိုင်းနဲ့အလယ်ပိုင်းမှာစာတင်ကြောင်းတဲ့လူနေရပ်ကွက်တွေအတွင်းအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း၈ဦးထက်မနည်းသေဆုံးပြီး2000လောက်ဒဏ်ရာရခဲ့တယ်လို့ဂါဇာအခြေစိုက်ပါလက်စတိုင်းအာဏာပိုင်ရဲ့တရားဝင်သတင်းအေဂျင်စီ WAFA ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အီရန်ကရုရှားကိုပယ်ထိန်ဒုံးကျည်တွေပေးပို့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးအီရန်အစိုးရဟာအကျိုးဆက်တွေကိုရင်ဆိုင်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဘီရိုကတောက်ကြာနေမှာသတိပေးလိုက်ပါတယ်။ VOA ရဲ့မေးမြန်းချက်ကိုအင်ဘီရိုအမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူရှောင်းဆာဗတ်ရဲ့တုံ့ပြန်ဖြစ်ကြားချက်ထဲမှာစိုးရိမ်ပွဲဒီလိုသတင်းတွေထွက်ပေါ်နေတာကိုသိထားပြီးဒီလိုဒုံးကျည်တွေပေးပို့မယ်ဆိုရင်ရုရှားရဲ့ယူကရိန်းချူချော်စစ်ကိုအီရန်ရဲ့ထောက်ပံ့မှုသိသိသာသာတိုးမြင့်လာတယ်ဆိုတာကိုပြသရရောက်မယ်လို့ဖော်ပြထားပါတယ်။ယူကရိန်းနိုင်ငံသားရေးဝန်ကြီးဌာနရဲ့စနေနေ့ကထုတ်ပြန်ချက်ထဲမှာလည်းအီရန်ပယ်ထိန်တပ်ဒုံးကျည်သတင်းတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်ကြောင်းပြောပါတယ်။ဒါဟာယူကရိန်းယူရောပနဲ့အရှေ့လယ်ပိုင်းအတွက်ချင်းချောက်မှုဖြစ်ကြောင်းနဲ့အီရန်နဲ့ရုရှားနိုင်ငံတွေကိုနိုင်ငံတကာကဖိအားပေးဖို့ယူကရိန်းကတောင်းဆိုပါတယ်။ဒါနဲ့ပတ်သက်ပြီးနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအီရန်မရှင်ရဲ့တောက်ကြာနေကတုံ့ပြန်ချက်ထက်မှာတော့လူသေးဆုံးမှုတွေနဲ့အခြေခံအဆောက်အအုံပျက်စီးမှုတွေအပြင်အပြစ်ခတ်ရက်ဖို့ညှိနှိုင်းရေးကနေဝေးကွာစေမဲ့ပဋိပက္ခအတွင်ပါဝင်နေသူတွေစီစီရေးအကူအညီပေးရဖို့အီရန်နိုင်ငံကအမြဲစဉ်စားချင့်ချိန်ကြောင်းဖြစ်ရှိထားပါတယ်ခင်ဗျာပြင်သစ်နိုင်ငံမှာရှေးဦးဆွဲဝါဒီမီရှယ်ဗာနီယေကိုဝန်ကြီးချုပ်ဖြစ်ခန့်အပ်လိုက်တာကိုစန့်ကျင်ကြသူတွေဟာပြင်သစ်နိုင်ငံတဝန်းကလမ်းမတွေပေါ်မှာစနေနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်။ပါရီမြို့တော်မှာဆန္ဒပြသူတွေဟာ18ရာစုပြင်သစ်ဒေါ်လာရေးကာလသမိုင်းဝင်နေရာဖြစ်ခဲ့တဲ့ Vestige ရင်မြစ်မှာစနေနေ့ကစုဝေးခဲ့ကြပြီးရဲတပ်ဖွဲ့ဝင်တွေကလည်းကြိုတင်ပြစင်မှုတွေလုပ်ခဲ့လို့တင်းမာမှုတချို့ဖြစ်ခဲ့ပါတယ်။နိုင်ငံနှက်ဆန္ဒပြသူအစီအတွေကတိမ့်နဲ့ချီတယ်လို့ခံမှန်းရပါတယ်။ဇူလိုင်လကကျင်းပခဲ့တဲ့2024ခုနှစ်ပြင်သစ်ဥပဒေပြုလွှတ်တော်ရွေးကောက်ပွဲမှာလဝဲဆုံးပါတီတွေကလက်ရအုပ်စုကိုအသာစီးရခဲ့ပေမဲ့ဝင်းကျုံနေရာအတွက်လက်ရခေါင်းဆောင်တဦးကိုသမ္မတအီမန်နျူယယ်မက်ခရွန်ကရွေးချယ်ခဲ့လို့အခုစန့်ကျင်ခက်ခွက်ဆန္ဒပြတာတွေဖြစ်နေတာပါရွေးကောက်ပွဲမှာလွတ်တော်နေရာအများစုကိုလဝဲပါတီ New Popular Front NPF ကအနိုင်ရရှိခဲ့ပါတယ်ဝင်းကျုံအသစ်ဘာနီယေကတော့လဝဲအင်အားစုတွေအပါအဝင်နိုင်ငံရေးနယ်ပယ်စုံကနိုင်ငံရေးသမားတွေနဲ့အစိုးရအသစ်ဖွဲ့ဖို့လမ်းဖွင့်ထားကြောင်းကြေညာထားပါတယ်ခင်ဗျာ
မနေ့ ခင်စီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင်။
VOA ရဲ့တင်းတင်းလေးမနဲ့ခင်သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ Ranger လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Ranger သွေးစည်းညီညွတ်ရေးအဖွဲ့ RSO နဲ့မြန်မာစစ်ကောင်စီတပ်တွေကြားမှာအချင်းချင်းမတိုက်ခိုက်ဖို့နားလည်မှုရှိထားကြတယ်လို့ RSO တာဝန်ရှိသူတို့က Writer သတင်းဌာနကိုသီးသန့်ဖြေကြားကြောင်းစက်တမ6ရက်နေ့မှာ Writer ကထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ကသူတို့ကိုမတိုက်တယ်လို့သူတို့ကလည်းစစ်ကောင်စီတပ်တွေကိုမတိုက်ဘူးလို့ Writer ကရရှိတဲ့ရှားပါတွေ့ဆုံမေးမြန်းချက်တစ်ခုမှာဥကိုကိုလင်းအနေနဲ့ RSO ရဲ့နိုင်ငံရေးဌာနတာဝန်ခံဆိုသူကဖြေကြားထားပါတယ်။ဒါပေမဲ့နှစ်ဖက်ဒီလိုနားလည်မှုကိုဘယ်အချိန်လောက်ခရဲကရရှိထားလဲဆိုတာကိုတော့အတိအကျမပြောသလိုဒီလိုမတိုက်ခိုက်ဖို့တရားဝင်သဘောတူညီထားတာမျိုးတော့မရှိဘူးလို့ဆိုပါတယ်။နှစ်ဖက်စလုံးကအရခတတော် AA နဲ့ရင်ဆိုင်တိုက်နေရတာမှန်ပေမဲ့နှစ်ဖက်ပူးပေါင်းတိုက်ခိုက်တာမျိုးလည်းမရှိကြောင်းအဲ့ဒီ RSO တာဝန်ရှိသူကပြောပါတယ်။ RSO တပ်ဖွဲ့ဝင်တွေကကိုပိုင်ယူနီဖောင်းကိုပိုင်တစိ့တွေနဲ့တိုက်ပွဲဝင်နေပြီးကိုပိုင်တနတ်တွေကိုအသုံးပြုနေတယ်လို့သူကဆိုပါတယ်။မောင်နှမမျိုးပါဝင်ရခိုင်ပြည်နယ်ကစစ်မြေပြင်အခြေအနေနဲ့ပတ်သက်ပြီးဥကကိုလင်းရဲ့ပြောဆိုချက်တွေပေါ်မှာတိကျအတည်ပြုနိုင်တာတော့မရှိပါဘူး။မြန်မာစစ်ကောင်စီကိုလည်းတယ်လီဖုန်းနဲ့အီးမေးလ်တွေကတစ်ဆင့်ဒီကိစ္စမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ RSO ပါဝင် Ranger Muslim တွေဟာအလားတည်းစစ်ဆွေးနဲ့ပူးပေါင်းနေတဲ့ဆိုတဲ့ဆွဆဲချက်တွေလည်းအများပြားထွက်နေတာပါ။စစ်ကောင်စီကလည်း AA ကိုတိုက်ခိုက်မှအသုံးပြုဖို့ Ranger တချို့ကိုစစ်တပ်မှအတင်းအဓမ္မစစ်မှုထမ်းစီခဲ့ပါတယ်ခင်ဗျာ။2024ခုနှစ်အတွင်းအာရှတိုက်ရဲ့အားအပြင်းဆုံးမုန်တိုင်းဖြစ်ခဲ့တဲ့တိုင်ဖုန်းရာကီကြောင့်ဗီယက်နမ်နိုင်ငံမှာအနည်းဆုံးလူ၄ဦးသေဆုံးခဲ့ရပြီးလူ80နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပင်လယ်ပြင်ထဲမှာလည်းအနည်းဆုံးလူဒါဇင်လောက်ပျောက်ဆုံးနေဆဲဖြစ်ကြောင်းနိုင်ငံပိုင်မီဒီယာကပြောပါတယ်။ရာကီဟာဗီယက်နမ်ကိုချဉ်ကပ်လာစဉ်လမ်းတစ်လျှောက်လေတိုက်နှုန်းကတနအိမ်မှာမိုင်100ထိရှိခဲ့ပြီးစနေနေ့ကဗီယက်နမ်နိုင်ငံမြောက်ပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တာပါ။မုန်တိုင်းဝင်ရောက်ခဲ့တဲ့ကိုင်ရန်ပြည်နယ်တွေမှာခီးသွားလာများတဲ့ UNESCO ကမ္ဘာအမွေအနှစ်နေရာတစ်ခုဖြစ်တဲ့ဟာလောင်ဘေးပင်လယ်အော်ရှိရာကွမ်နင်းပြည်နယ်လည်းပါဝင်ပါတယ်။အဲဒီမှာရာနဲ့ချီတဲ့အပျော်စီအပန်းဖြေသင်္ဘောခီးစင်တွေဖျက်သိမ်းခဲ့ရကြောင်းဒေသမီဒီယာတွေမှာပြောပါတယ်။ကိုင်ရန်မြို့တွေကနေလူ 9,000 ကျော်ကိုဘေးလွယာကိုရှုပြောင်းခဲ့ရပြီးစစ်ဖက်ဝန်ထမ်း 4 သိန်းခွဲလောက်ကိုကယ်ဆယ်ရေးအတွက်တာဝန်ချထားကြောင်း BNS သုရကပြောပါတယ်။ဟနွိုင်းမြို့တော်မြောက်ဘက်ကအစီအကားဆုံးလေစိတ်ကြီးတစ်ခုဖြစ်တဲ့နွိုင်ဘဲအပါဝင်လေစိတ်လေးခုကိုလည်းစနေနေ့ကနိုင်ပေါင်းများစွာပိတ်ထားခဲ့ရပြီးလေချောင်းခီးစဉ်300ကျော်ကိုဖျက်သိမ်းခဲ့ရပါတယ်ခင်ဗျာ။ဘိုရင်လေယာဉ်ကုမ္ပဏီထုတ်ပထမဆုံးအကသလွန်ပြန်ရှင် Starliner ဟာစမ်းသပ်လွတ်တယ်မှုမှလိုက်ပါသွားတဲ့အကသရင်မှုတွေကိုနိုင်ငံတကာအကသစခန်းထဲခြံထားရခဲ့ပြီးကဘာမြေပေါ်ကိုတောက်ကြညကအောင်မြင်နဲ့ပြန်လည်ဆက်သက်နိုင်ခဲ့ပါတယ်။အလိုလျောက်ထိမ့်ချုပ်မောင်းနေတဲ့စနစ်နဲ့American New Mexico ပြည်နယ်ကတဲကန်တာတွေကိုပြန်လည်ဆင့်သက်ခဲ့တာပါ။အကသရေမှုတွေပါတပါးတည်းပြန်လည်လိုက်ပါဆင့်သက်နိုင်မှုကအနည်းငယ်ကျဉ်းလွတ်နေလို့ American အကသသိပ္ပံ Agency NASA ကဆုံးဖြတ်ပြီးနောက်မှာသူတို့ကိုခြံထားခဲ့တာပါ။သူတို့ကို SpaceX ကအကသရေတွေနဲ့ပြန်ခေါ်ယူဖို့အစီအစဉ်ထားပေမဲ့ဒါကလည်းစတင်လွှင့်ခဲ့တဲ့ဇွန်လကနေတွက်ရင်နောက်၈လအကြာ၈နှစ် February လတဲကြမှာဖြစ်နိုင်မယ်ဆိုပါတယ်။ပထမအစီအစဉ်တုန်းကတော့သူတို့ဟာ၈ရက်ကြာအကသခီးတွေပြင်ဆင်ခဲ့ကြတာပါ။ဒါပေမဲ့လွန်မြန်ရင်မှာတွန်းအားပြဿနာနဲ့ဟီလီယံတန်းငွေယူဆိတ်မှုပြဿနာတွေဖြစ်ခဲ့လို့အပြန်ခီးတောင်းနေနေခဲ့တာပါလူမပါတဲ့ Starliner လွန်မြန်ရင်ကတော့ကဘာပတ်လန်းတဲကနေသူတေသနစခန်းကနေထွက်ခွာပြီး6နာရီအကြာမှာကဘာကိုပြန်လည်ဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တဲ့နေကိုကိုငင်းချန်အေးပြောပြသွားတာပါ VOA American တိုင်းရဲ့တင်းငွေနေနေမနေ့ပတ်အသံလွှင့်စီစဉ်နေကိုဓာတ်ရိုက်ဆက်လက်ထုတ်နေနေပါတယ်အခုတော့အပတ်စဉ်ကန္တာဒေမတင်ဆက်မြေကရင်ပြည်နယ်ဘက်ကစီးရဲအခြေအနေသတင်းပေးပို့ချက်ကိုတင်ပြပါမယ်ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ထိုင်းမြန်မာနယ်စပ်၄ကီကောမြို့သစ်မှာရှိတဲ့စစ်ကောင်စီဆွဲတော်ကုန်းလက်နက်ကြီးစခန်းနေရာကို KNL PDF ပူပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေရမှာညဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကညစဉ်လက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်နေတာအခုဆိုရင်၄ညမကရှိသွားပြီလို့ဒေသခံတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခုလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်ထိုင်းစစ်တပ်ကနယ်စပ်မှာလုံခြုံရေးပိုတိုးမြင့်လာနေတယ်လို့လည်းပြောပါတယ်။ဒီသတင်းကိုစုံစမ်းရယူထားတဲ့ VOA သတင်းတောက်မှအေးအေးမှကပြောပြပေးမှာပါ
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်၄ကီကောဆွေရောကော စစ်ကောင်စီရဲ့အမြောက်ကုန်းစခန်းနေရာကို PNL PDF ပူးပေါင်းတပ်တွေကပိတ်ဆို့ပြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ညပိုင်းတွေမှာတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးဒေသခံတို့က VOA ကိုပြောပါတယ်
ဆရာဘောအချိန်နဲ့ညတိုင်းတော့တကောင်ကျုံကစားချတာပါစားပြီးတော့လည်းနေကြတယ်ညောင်ဆယ်လုံးလောက်ပုံမှန်ကြားနေရပူပေါင်းတက်တယ်အဲ့ဒီကဒီနေ့နဲ့အဲ့ဒီကငါဖွဲ့ရပြန်အရင်နဲ့ငါဖွဲ့ပေါ်တော့တိုက်နေတာပေါ်သူတို့ကမတက်နေရတော့တော့လည်းလည်းဒီညစီကြားနေတယ်နေကြတယ်စက်တက်ပြေတယ်မှာလုံးကြီးပြရတာဒီဘက်ကကျွန်တော်ကလည်းနေနေတယ်ပဲပြတာနာလည်းနေကြတယ်ကြားညောင်ဆယ်လုံးလောက်ပြတဲ့သူဖဲမဲ့ကြားစံကအဲ့လိုမျို
းမြမစစ်တပ်ဘက်ကလည်းမြေမြုံမိုင်းတွေထောင်ထားပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့စားနပ်ရိက္ခာအတွက်စစ်တပ်ကလေချောင်းကနေပို့ပေးနေတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒေသခံတွေကတော့ရွာအနီးနားတွေမှာလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲနေတဲ့အတွက်အိမ်တွေမှာမနေရတော့ဘဲတောင်ရင်ပြင်းနီးကိုရွှေ့ပြောင်းနေထိုင်နေရတယ်လို့လည်းပြောပါတယ
်ဒေသခံတွေကလောလောဆယ်တော့ဟိုသားဘလို့ဆိုတော့သူကဘယ်ကိုကြားမှာလို့ပါလို့အန်ဒီတောက်ကြတာပေါ့ဟိုကန်းနဲ့နီးတဲ့နည်းနည်းဓာတ်တွေကအကျုံထောက်ကတောင်ရင်နဲ့ကြားပါလို့ရတယ်
ထိုင်းမြန်မာနယ်စပ်မှာညဘက်တိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ခြမ်းမဲဆောက်မြို့ထိပါပစ်ခတ်တံများညစဉ်ကြားနေရတဲ့အတွက်ထိုင်းနယ်ကြောင်တပ်ကလည်းနယ်စပ်မှာအဖမ်းအဆီးတွေဇက်တိုက်လုပ်နေပြီးကင်းလဲမှုတွေလည်းလုပ်နေပါဗျ။နယ်စပ်တစ်လျှောက်မှာနေထိုင်နေကြတဲ့စစ်ဘေးရှောင်လူရေ 9,000 လောက်ကတော့နေရက်ကိုမပြောင်းရဲဘဲတောင်ရင်မြစ်ဘေးမှာပဲနေထိုင်နေကြဆဲဖြစ်ပါတယ်ရှင်။
ပြင်းပြင်းနဲ့လေးကကောင်မျိုးတိကတိုက်ပွဲသတင်းကိုမှအေးအေးမှပြောပြသွားတာပါအခုတော့ဒုအတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြန်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါတော့မယ်ဒုအတန်အစီအစဉ်မှာဆိုရင်တော့တပ်သားသစ်စုဆောင်နေတဲ့လီစုပြည်သူ့စစ်အဖွဲ့အကြောင်းတင်ပြထားပါတယ်ကချင်ပြည်နယ်ထဲမှာစစ်တပ်လက်အောက်ကလီစုပြည်သူ့စစ်အဖွဲ့ကလူငယ်တွေကိုစစ်သားအဖြစ်စုဆောင်နေတယ်လို့စစ်သားစုဆောင်ရေးထဲပါသွားတဲ့လူငယ်တွေနဲ့သူတို့ရဲ့မိသားစုတွေလည်းအဆက်အသွယ်မရဖြစ်နေပါတယ်ဒီအကြောင်းအရာတွေကို Frontier မြန်မာဝိုင်းတော်သားတွေကဒီတပတ်တို့အသံအစီအစဉ်မှာတင်ပြပေးထားပါတယ
်ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့
ကလေးကဟိုဘယ်နေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ဘူးဘလိုမျိုးဘလိုလို့ဘလိုလို့ရမှာလည်းမသိဘူးနော်ခုထိလည်းကလေးကိုဘလိုစုံစမ်းရမှာလည်းမသိဘူးဖြစ်နေတယ
်ကချင်ပြည်နယ်မှာစစ်တပ်ကိုထောက်ခံတဲ့လီစုပြည်သူစစ်ရဲ့အတင်းအဓမ္မစစ်သားတစ်စုဆောင်မှုတွေမြင့်တက်လာတာကြောင့်လူငယ်တွေအစုလိုက်ပြုံလိုက်သူတို့နေရက်တွေကနေထွက်ခွာရှောင်တိမ်နေကြရပါတယ်လူငယ်တွေထွက်ခွာနေတာကြောင့်အသက်အရွယ်ကြီးတဲ့လူကြီးတွေကသူတို့အစားပြည်သူစစ်ထဲဝင်ရဖို့တွေဖြစ်လာနေပါတယ်တချို့မိသားစုတွေကတော့ပြည်သူစစ်တဲစုဆောင်ခံရတဲ့သူတို့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်မရကြတာဒါမှမဟုတ်သူတို့နဲ့ပတ်သက်ပြီးဘာသာရေးအစအနာမှမကြကြရတာတွေရှိနေတယ်လို့ဆိုကြပါဗျ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အလွတ်တန်သတင်းတောက်ကပေးပို့ထားပြီးဒုအတန်ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကလေးရဲ့စိတ်ထဲမှာတော့အရင်ဝန်းနေနေမျိုးလိုထင်တယ်မနော်သူဦးလေးရင်းနဲ့နေခဲ့မယ်ဆိုရယ်သူတက်ချင်တဲ့တင်တန်းနေတက်ဖို့အတွက်နေခဲ့မယ်လို့ပြောကျွန်တော်တို့လည်းထားခဲ့တာအခုတော့သူကတင်တန်းကိုမတက်ရတဲ့အပြင်လက်နက်ကင်ရတဲ့အလို့ပြန်လို့ရတာဆိုတော့သူစိတ်ထဲမှာလည်းအရင်ကြောက်နေတယ်မနော်ကလေးကအသက်မပြည့်သေးလို့တစ်ဖက်နဲ့တစ်ဖက်ပြေးရတယ်ဆိုရယ်အနေအထားတစ်ခုမှာသူတို့ကအရင်ကြီးခက်ခဲနေမယ်လို့ထင်တယ်မနော်
ဥလာစီရဲ့တူဦးတည်သောတာလီဟာစစ်သားအဖြစ်အာဓမစုဆောင်းခံလိုက်ရပါတယ်ဒါဟာစစ်တပ်ကစုဆောင်းတာမျိုးမဟုတ်ပဲစစ်တပ်နဲ့မိဖက်အဖွဲ့ဖြစ်တဲ့ဟူယန်ထာနေလီစုပြည်သူ့စစ်အဖွဲ့ကလာရောက်ခေါ်ဆောင်သွားတာပါဥလာစီဟာကြောက်ရောင်းဝယ်လုပ်ကင်နေတဲ့သူဖြစ်ပြီးတော့ဝိုင်းမော်မျိုးအနီးကကျေးရွာတရွာမှာမိသားစုနဲ့အတူနေထိုင်နေပါတယ်အသက်18နှစ်အရွယ်သူ့ရဲ့သားလေးမွားစီတာကလေးမောင်ဖြစ်ချင်းခဲ့တာပါသူကကချင်ပြည်နယ်အမျိုးသားအကြောင်းတစ်ခုမှာကျောင်းတက်နေတဲ့သူဖြစ်ပြီးတော့နွေရသည့်ကျောင်းပိတ်ရက်မှာကွန်ပျူတာသင်တန်းနဲ့ဂီတသင်တန်းတွေတက်နေခဲ့တာပါပြီးခဲ့တဲ့ဧပြီလဒုတိယပတ်မှာတော့ဦးလာစီကဖကတ်မှာအလုပ်ကိစ္စရှိတဲ့အတွက်ဇနီးဖြစ်သူနဲ့အတူတူသွားနေချိန်မှာတားဖြစ်သူကိုဦးလေးနဲ့အတူထားခဲ့ပါတယ်တားဖြစ်သူကိုဖမ်းဆီးခေါ်ဆောင်သွားတာကိုကြားကြားချင်းပဲလင်မယားနှစ်ယောက်အမြန်ပြန်လာခဲ့ပေမဲ့အချိန်မမီခဲ့ပါဘူး
ကလေးရလည်းအခုမှ19နှစ်ဆိုတော့ဝိုင်းမုံမှာပဲနေပြီးတော့မှဒီနိုင်ငံကြီးဘာတွေတက်ဖို့အတွက်ထားခဲ့တာဟုတ်တယ်အဲ့ချိန်မှာပဲဒီကျွန်တော်တို့ပြည်သူစစ်ဘက်ကအေးစင်လာကောက်တယ်နဲ့ကျွန်တော်တို့ကလေးကိုခေါ်သွားတာကျွန်တော်တို့လည်းကြာကြာချင်းတော့မကန်းကနေစင်လာပြီးတော့မှစုံစမ်းကြည့်ရတာပဲမဲ့စုံစမ်းလို့မရဘူး
ဝါစီတာဟာ2023ခုနှစ်အောက်တိုဘာလကဥရွှေမင်းဦးဆောင်တဲ့ဝူယန်ဌာနလီစုပြည်သူ့စစ်အဖွဲ့ကလီစုလူမျိုးတွေကိုတိမ်တယောက်နှုံးနဲ့စစ်မှုမထမ်းမနေရဆိုတဲ့ပြည်သူ့စစ်လို့ဖို့စာထုတ်ပြန်ပြီးတဲ့နောက်မှာဖမ်းခံရတဲ့သူတွေထဲကတယောက်ဖြစ်ပါတယ်။ထုတ်ပြန်ချက်ထဲမှာတော့ဒီလိုလှုပ်ဆောင်တာဟာလီစုတမျိုးသားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့ဥရွှေမင်းကပြောထားပါတယ်။အဲ့ဒီပြည်သူ့စစ်အဖွဲ့ဟာစစ်တပ်နဲ့အတူကချင်လွတ်မြောက်ရေးတပ်မတော် KIA ကိုတိုက်ခိုက်တဲ့တိုက်ပွဲတွေမှာတက်ကြွစွာပါဝင်ခဲ့ပါတယ်စစ်တပ်ဟာဒီနယ်တွင်လူများစုဖြစ်တဲ့ဂျိမ်းဖောလူမျိုးတွေနဲ့လီစုလူမျိုးကြားတင်းမာမှုတွေပေါ်မှာအခွင့်ကောင်းယူလေးရှိပါတယ်ဒါပေမဲ့လီစုလူမျိုးအလုံးကဟူယန်ဌာနလီစုပြည်သူ့စစ်ကိုထောက်ခံတာမျိုးတော့မဟုတ်ပါဘူးတချို့ကလည်းဥရှင်မင်းကလူမျိုးစုနှစ်ခုကြားပြဿနာတွေဖြစ်အောင်ဖန်တီးနေတာတွေရှိတယ်လို့ဆွဆွဲပြောဆိုကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတွင်ထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာတော့လီစုတိုင်းရင်းသားမျိုးနွယ်စုအလုံးဟာနိုဝင်ဘာလ9ရက်နေ့ကနေ22ရက်နေ့အထိပြည်သူ့စစ်ထဲမှာအမိစရင်တင်သွင်းရမှာဖြစ်ပြီးဝိုင်းမော်မြို့နယ်မှာစတင်စုဆောင်းသွားမယ်လို့ဆိုပါတယ်။အမိစရင်တင်သွင်းမှုပြက်ကွက်ခဲ့မယ်ဆိုရင်အိမ်တော်စုတစ်ခုမှာတရောင်လုံးနဲ့နေအိမ်ထိလာရောက်ခေါ်ဆောင်သွားမယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။အဲ့လိုတအိမ်တရောင်လုံးစုဆောင်တာမျိုးက KIA မှာလည်းအစဉ်လာရှိပါတယ်။အသက်22နှစ်အရွယ်ကိုလာဦးပါကတော့ပြည်သူစစ်တဲကိုဝင်မယ်ဆိုလို့ရှိရင်လီစုလူမျိုးတွေအတွက်အကျိုးရှိမယ်ဆိုတာကိုမယုံကြည်ပါဘူး။ဒါကြောင့်ပဲစစ်သားစုဆောင်မှုမတိုင်ခင်မှာတရုတ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်။သူ့ရဲ့မိသားစုတွေကမယိုးဖလာလယ်သမားလုပ်ကြတဲ့သူတွေဖြစ်ပြီးတော့ဝိုင်းမော်မြို့နယ်ခွနမိုင်ကွာမှာနေထိုင်ပါတယ်။ကိုလာဦးပါကတဦးတည်သောသားဖြစ်ပါတယ်။ဒါကြောင့်သူထွက်ပြေးသွားတာဟာသူ့မိသားစုပေါ်မှာဖိအားတွေရောက်လာမယ်ဆိုတာကိုသိပါတယ်
။ဒီနေ့အမေဆိုရင်လည်းတက်ကြီးလာပြီလေနော်။အဲ့တော့အဲ့အကြောင်းမလို့ပဲကိုကမိဘအတွက်တစ်ဖက်တလားအကူအညီဖြစ်အောင်လုပ်လို့နေရလေနော်တကယ်လို့မိဘတွေကိုပြန်မအစားထိုးလုပ်ခိုင်းမယ်အဖေပြန်သွားရမယ်ဆိုရင်တော့အိမ်မှာလည်းမိကိုကြည့်ဖို့ကအစလူကမရှိတော့ဘူးလေနော်အဲကြောင့်မလို့စိုးရိမ်မှုတော့အရင်ရှိတာပေါ့အဲကြောင့်ကျွန်တော်ပြန်လာမယ်လို့ပြောတော့လေအဖေနဲ့အမေကတော့သဘောမတူပြန်ပြီးမှမလုပ်စီချင်ဘူးအဲကြောင့်မပြန်လာဖို့ပဲပြောတယ်
ထပြေးတိန်ဆောင်လာတာကကိုလာဦးပတယောက်တည်းတော့မဟုတ်ပါဘူး။ဝိုင်းမော်မြို့နယ်ကလူငယ်တော်တော်များများကလည်းထပြေးတိန်ဆောင်ကြတာပါ။ဖေဖော်ဝါရီလမှာစစ်တပ်ကစစ်မှုထမ်းဥပဒေကိုကျင်ညာပြီးတဲ့နောက်မှာတော့သူတို့အတွက်အနေရီကနှစ်ဆတိုးလာပါတယ်။ကိုငွားစီရောကခရီးရန်ဘာသာရေးဆရာတယောက်ဖြစ်ပါတယ်။ဒီဒေသမှာရှိတဲ့ရွာတွေမှာလူငယ်တွေမကြံတော့ဘူးလို့သူကပြောပါတယ်
။ဆက်ဆံရပါစေ။
ဒုက္ခရောက်တယ်ဆိုတာကလူယူလူလွတ်ရှိတဲ့အိမ်တွေကြတော့ကိုသားသမီးတွေကိုဒီမှာမထားရဲလာကြတော့နိုင်ငံသားကိုပဲလွတ်လိုက်ကြတော့တာဒီမှာကိုမရှိကြတော့ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့ဒါကကြည့်ရင်ဘာမှမဟုတ်သလိုနဲ့အသင်းတော်မှလည်းအများကြီးထိခိုက်လာတယ်အားလုံး6ကက်ကက်ဖြစ်ကုန်ပြီတရွာလုံးလည်း6ကက်ကက်ပဲအသင်းတော်လည်း6ကက်ကက်ပဲဖြစ်နေ
ဒီလိုထွက်ပြေးတိမ်းရှောင်တာတွေကမိသားစုတွင်အသက်ကြီးတဲ့သူတွေကိုအနေရရှိစေပြန်ပါတယ်ပြည်သူ့စစ်အဖွဲ့ရဲ့အော်တိုဘာလထုတ်ပြန်ချက်ထဲမှာအသက်ကြီးတဲ့သူတွေရဲ့ပံ့ပိုးကူညီမှုတွေကိုလည်းတံပိုးထားပြီးသူတို့အနေနဲ့တခြားနည်းလမ်းတွေဖြစ်တဲ့ထမင်းချက်တာတွေလုံခြုံရေးဆောင်ပေးတာတွေအစရှိတဲ့နေရာတွေမှာလှုပ်ဆောင်နိုင်တယ်လို့ပါရှိပါတယ်။ဝူယန်ဌာနလီစုပြည်သူ့စစ်ခေါင်းဆောင်ဦးရွှေမင်းကတော့မတ်လအတွင်းတိုက်ပွဲမှာတည်ဆုံသွားခဲ့ပါတယ်။ဒါပေမဲ့စစ်သားစုဆောင်မှုတွေကဆက်လက်ရှိနေသေးပါမကြသေးမီလတွေတွင်က KIA နဲ့လီစုပြည်သူစစ်တွေပါဝင်တိုက်ခိုက်ပေးတဲ့စစ်တပ်တို့တိုက်ပွဲတွေကဝိုင်းမော်မြို့အနီးတစ်ဝက်မှာပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်လူအများအပြားကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ကိုလာဦးပါရဲ့မိသားစုဝင်တွေလည်းထွက်ပြေးတိမ်းရှောင်ခဲ့ပြီးမြေကြီးနားမှာရှိတဲ့ဆွေမျိုးတွေနဲ့အတူနေထိုင်နေပါတယ်။သူ့ရဲ့အမေဒေါ်အာစာမီကတော့သူသားထွက်ပြေးတိမ်းရှောင်ပြီးတဲ့နောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူကိုပြည်သူစစ်ထဲကိုဝင်ဖို့စေလွှတ်လိုက်ရပါတယ်။သူမအတွက်စိတ်ပူပန်ဆုံးကမောင်ဖြစ်သူနဲ့လာများစွာအဆက်အသွယ်မရရှိနေတာပါပဲ။သူမဘာဆက်လုပ်ရမှန်းမသိတော့ပါဘူး
။တာပြီးမှဒီ3ရက်လောက်တုန်းကတော့ဟိုကျမတို့နဲ့ဖုန်းပြောလို့ရတယ်ဘုနော်။အဆင်ပြေလို့ပြောတာပဲသူကတော့ အခုကတော့ဆက်သွင်းမရလဲကြပြီပေါ့ဒီဘက်ကဆက်လို့မရဘူးနော်ဖုန်းကြီးကလည်းတိတဲ့အတိုင်းအင်တာနက်လိုင်းပျောက်တာနဲ့ပါနေဆိုတော့အဆင်မပြေဘူးလေဒီဘက်ကကျမတို့ဘက်မှာလည်းဆစ်ဖြစ်လာတဲ့ခါကျော်ဒီနေရာရှုနေရတာနဲ့ဆိုတော့ထပ်ပြီးမှမဆက်သွယ်ဖြစ်တာပေါ့
အရင်ကဆိုရင်လီစုပြည်သူစစ်မှာတာဝန်ထမ်းတဲ့သူတွေဟာသူတို့ကျေးရွာတွေမှာတာဝန်ထမ်းဆောင်နိုင်တာဒါမှမဟုတ်အချိန်တို့တွင်တာဝန်ပြီးဆုံးတာနဲ့သူတို့အိမ်တွေနဲ့ကျေးရွာတွေကိုပြန်လို့ရပါတယ်အ ਨੇ ဆုံးတော့သူတို့ဆွေမျိုးတွေကသူတို့ဘယ်နေရာတွေမှာတာဝန်ထမ်းဆောင်နေတယ်လဲဆိုတာနဲ့သူတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသိရှိနိုင်ပါသေးတယ်ဒါပေမဲ့အခုတော့အဲ့လိုမျိုးတွေမရှိတော့ဘူးလို့ဒိုးအတန်နဲ့စကားပြောခဲ့တဲ့သူတော်တော်များများကဆိုပါတယ်ဒိုအတန်ကဝူယန်ဌာနလီစုပြည်သူစစ်အဖွဲ့ကတာဝန်ရှိသူတွေကိုအကြိမ်များစွာဆက်သွယ်ပေမဲ့အဆက်အသွယ်မရရှိသေးပါဘူး။ကြောက်ရောင်းဝယ်လုပ်နေတဲ့ဥလာစီကတော့သူ့ရဲ့သားအတင်းအဓမ္မတပ်သားစုဆောင်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေနဲ့စကားပြောခွင့်မရသေးဘူးလို့ဆိုပါတယ
်။ဒီသူတို့ပြည်သူစစ်ဘက်ကကော်မတီဝင်တွေကတော့ကျွန်တော်တို့တွေ့တော့တွေ့ရတယ်ဒါပေမဲ့သူတို့ဘက်ကလည်းသူတို့လည်းတာဝန်ရခေါ်တယ်ပေါ့ပြန်လူပေးပိုင်ခွင့်တော့မရှိဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပြန်ပြန်ပြေးပြီးတဲ့အဲသူတို့ဘက်ကတော့တွေးချင်တယ်ဆိုရင်တော့အထက်ဘက်ကိုတွားရမယ်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်တို့ဘယ်အထက်ကိုတွားရမယ်လဲဆိုတော့ကျွန်တော်ဘက်ကတော့မသိတော့အခုထိကျွန်တော်တို့ဘယ်လိုဆက်သွယ်ရမလဲဆိုတော့အခုထိမသိသေးဘူးပေါ့နော
်ဦးလာစီကတော့သူ့ရဲ့သားဘယ်နေရာကိုရောက်နေတယ်လဲဆိုတာကိုမသိရတယ်လို့အသက်ရှင်လည်းရှိနေသေးသလားဆိုတာကိုလည်းမသိသေးပါဘူး
ကလေးကအခုပဲနေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ဘူးဘယ်လိုမျိုးဘယ်လိုလို့လို့ဘယ်လိုလို့ရမှာလဲမသိဘူးနော်အခုဒီလည်းကလေးကိုဘယ်လိုစုံစမ်းရမှာလဲမသိဘူးဖြစ်နေတယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင် season ကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်အခုတော့ Democracy လူ့အခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါပါအပြစ်ရပီတွဲဆောင်ဆွေးနွေးရေးလုပ်ဖို့ညီနောင်သုံးဘွဲ့ကိုတရုတ်ကဖိအားပေးနေချိန်မှာပဲစစ်ကောင်စီကဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်ကြညာလိုက်ပါတယ်ဒါဟာစစ်ကောင်စီကတွဲဆောင်ဆွေးနွေးဖို့ကိုမလုပ်လို့တဲ့သဘောလို့သုံးသပ်တာရှိပါတယ်တွဲဆောင်ဆွေးနွေးရေးဖြစ်နိုင်ခြင်းနဲ့တဲ့အချိန်မှာငြိမ်းချမ်းရေးအတွက်ဘာလို့လုံနိုင်ပါသလဲငြိမ်းချမ်းရေးလေ့လာမှုဘာသာရပ်နဲ့ပါတဂူဘွဲ့ရဒေါက်တာဆိုးမြတ်နယ်ကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်
ဒါကတော့လည်းအဆင်ကပါဝင်ပတ်သက်သူတွေအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးလုပ်ဖို့စစ်ကောင်စီကိုတွန်းအားပေးခဲ့ပြီးပဲ၃နှစ်ကျော်လာတဲ့အထိဘာမှဖြစ်ပါခဲ့ပါဘူးပဋိပက္ခတစ်ခုကိုဖြစ်စေခဲ့တဲ့ဆုံးဖြတ်ချက်တည်းဖြတ်မှတ်ခဲ့ရမှာအဲဒီဆုံးဖြတ်ချက်အတွက်ကိုရောစိတ်ပါပါဝင်ခဲ့ပြီးအရင်ချင်းရင်းခဲ့ရသူတွေဟာအဲဒီပဋိပက္ခထဲကထွက်ဖို့ဖြတ်တတ်တယ်လို့ပဋိပက္ခစစ်ပညာလေ့လာချက်ကဆိုပါတယ်သူတို့ကရင်းထားသမျှအကျိုးမဲ့သွားတာမြင်သာပေမဲ့လည်းပြန်ရနိုးရနိုးနဲ့ထပ်ရင်းပြင်းရင်းစားလိုက်တတ်ကြတယ်လို့လည်းဒီလေလာချက်တွေကပြပါတယ်သူတို့ကကျိုးကြောင့်ရုပ်တိရစဉ်းစားတာမဟုတ်တော့ပဲကိုလုတ်ခဲ့တဲ့ဆုံးဖြတ်ချက်မှန်ကန်ကြောင်စင်ကြေတွေပြပြရင်းပြနေတတ်ပါတယ်လို့လည်းပဋိပက္ခစိတ်ပညာလေလာချက်ကပြောပါတယ်ဒီလိုချင်းဒီမှာဘာတွေများလုပ်နိုင်ဒီပတ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ University of Bradford ကနေငင်းကြီးပါတရရနဲ့ပါဂူဘွဲ့ယူထားတဲ့ဒေါက်တာဆွန်မြတ်မျိုးဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါဆရာမင်္ဂလာပါ
။ဟုတ်ကဲ့
ခေါ်ပြရကျေးဇူးပါ။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာ။ဟိုဆရာမတို့လိုပညာအဆင့်ကိုရောက်သွားတဲ့ဆရာမ။ဆိုရင်ပေါ့နော်တက်ဆိုင်ရနယ်ပယ်တဲ့ကိုထဲတဲ့ဝင်ဝင်လင့်လာထားပဲပြောဖို့ဝင်လေးတတ်ကြပါလိမ့်။ဒါကြောင့်ခုဆရာမဆွေးနွေးမှာကပဋိပက္ခနဲ့ငြိမ်းချမ်းရေးလေ့လာချက်တွေမှာတွေ့ရတဲ့သဘောအယူအဆတွေကိုပဲအခြေခံဆွေးနွေးမှာဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်။ဒီသဘောအယူတွေနဲ့နားဆင်ကြည့်ရှုကြသူတွေကပဲမြန်မာနိုင်ငံချင်းတွေကိုချိန်ထိုးကြည့်ဖို့မြစ်တမ်းရခံပြစီ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရှင်းရှင်းကြီးဒင်းကနေတောက်ကနေကြားချင်ကြတဲ့သူတွေအတွက်တော့ တော့ကျွန်တော်တို့မင်းများဆွေးနွေးတာကအာမရစရာဖြစ်ကောင်းဖြစ်မှာပါတို့တော့လေဟု
တ်ကဲ့ပါဆရာ
စဉ်းစားစရာတွေရရှိကြလိမ့်မယ်တို့တော့ကျွန်တော်တို့ပြောနေထားပါတယ်ဆိုတော့
ဟုတ်ပါတယ်
အစပိုင်းမှာကျွန်တော်တို့ပြောခဲ့တယ်လို့ပေါ့နော်ဆရာမနော်
ဟုတ်
အဲ့ဒီလိုပဋိပက္ခအခြေအနေမျိုးမှာဘာတွေလောက်တက်ကြပါတယ်ခင်ဗျအာကျွန်တော်တို့ရှေ့တိုးလို့လည်းမရနောက်ဆုံးလို့လည်းမရဘာမှလုံးလို့မရတဲ့အခြေအနေကြီးဖြစ်နေအဲ့ဒီလိုအခြေအနေမျိုးကကျွန်တော်တို့ဘာများလောက်ကြပါမ
လဲ။အဲကျမတို့အခုလွန်ကျွနေဖြစ်ကုန်ပြီပေါ့နော်။အလွန်ကျွနေဖြစ်ကုန်တဲ့အနေအထားကနေပြီးတော့နောက်ဆုံးပဏိပခတစ်ခုဟာဘလို့ပဲလွန်နေကျွနေကျွနေဘလောက်ကြီးပဲတော့နောက်ဆုံးကအဲညှိနှိုင်းဆွေးနွေးမှုအပိုင်းကိုကျမတို့မလွဲမသွေသွားရမှာပဲဖြစ်တယ်။ဘာဖြစ်ဆိုတော့မြန်မာပြည်ဆိုလို့ရှိရင်တန်း90ကျော်တဲ့လူလူဦးရေရှိတယ်။အဲ့ဒီလူဒန်းစားတွေအတွက်ထည့်တွင်စဉ်းစားမှာဖြစ်တဲ့အကြောင်းမလို့အဲ conflict မှာပါဝင်တဲ့ပတ်သက်နေတဲ့ပုံကိုယ်တွေအကုန်လုံးကခြုံငုံပြီးတော့ဗောနော် mission ရှိဖို့ရအတွက်ဗောနော်ဒီဟာလေးကိုဒီမှာထည့်သွင်းပြီးတော့ပြောချင်ပါတယ်ဆရာ negotiation ကိုသွားမယ် negotiation ကိုဘယ်လိုသွားမလဲ dialogue အနေနဲ့သွားမယ် dialogue အနေနဲ့ဘယ်လိုသွားမလဲဆိုတော့အဲ့ဒီအပိုင်းတွေကိုကျွန်တော်က thinking ကနေပြီးတော့ process ကအဲ့ဒီဘက်ကိုသွားဖို့ရအတွက်ကျွန်မအဲတိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဒါဆရာမခုနပြောသွားတဲ့အတကအမည် vision ဗောနော်
โอเค
โอเคครับดิวิชั่นโหပြောတဲ့အခါမှာကျွန်တော်သွားပြီးတတိယတော့ငါ February လတုန်းကထင်ပါတယ်ပြည်ရေးကောင်းဆောင်ဗိုလ်ချုပ်ကြီးအမ်ဘာလာကလည်းအနာဂတ် Federal တည်ဆောက်ရေးဆိုင်ရာသဘောတူညီချက်တရားရရှိထားအောင်ဆွေးနွေးဖို့ပြောတော့ပြည့်ကြရပါတယ်เน
าะဟုတ်ပါပြ
ီးတော့ဆရာတာယာဆရာတကုတ်တာယာကလည်းရန်သူမရှိမိတ်ဆွေသာရှိဆိုတဲ့ဇာတ်ကားကိုပြောရမှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်နိုင်ဖို့အတွက်နိုင်ငံရေးကြီးကြီးမှုအသက်တက်ထူထောင်ဖို့လိုအပ်ချက်ရပြောခဲ့တဲ့သဘောကိုဆရာရဲ့ဆောင်းပါးလေးမှာကျွန်တော်အဖူးပါဟုတ်ကဲ့
ကျွန်တော
်အနာဂတ်ကိုကြည့်တဲ့အခါမှာဒီဆရာတာပြောတဲ့ဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့အများစုကရှံသွားပြီးတော့ပေါ့နော်ရန်သူမိတ်ဆွေကိုပဲအဓိကထားသွားကြတာကိုတွေ့ရပါတယ်ဒီတော့
အနာဂတ်ရန်သူမရှိမိတ်ဆွေသာရှိပေါ့ဆရာ
ဟုတ်ကဲ့ရန်သူမရှိမိတ်ဆွေသာရှိဆိုပြီးဒီစကားလေးကိုပဲဒါကောက်ပြီးတော့ကြည်ကြည်ပြတ်ပြတ်မစဉ်းစားကြဘူးပြောကြတာလေးကိုလည်းတွေ့ရပါတယ်ဆိုတော့ဒီတော့ဒီဆောင်းခုနပြောတဲ့ vision ပေါ့နော်အဲ့ဒီအနာဂတ်အမြင်နော်ညီနိုင်ဆွေးနွေးမှုသွားတဲ့ခါမှာဒီ vision ထဲမှာနော်ရှိနေကြဖို့အတွက်ဖွံ့ဖြိုးတိုးတက်ရေးကတော့ဘယ်လောက်ထိအရေးကြီးပါသလဲခင်ဗျ
ဆရာဖွံ့ဖြိုးတိုးတက်ရေးဆိုတာကလူတိုင်းလူတိုင်းအတွက်အရေးပါတယ်ဆရာကျွန်တော်တို့တိုင်းပြည်လိုမျိုးအရန်ကိုနှိမ်ပါနေတဲ့တိုင်းပြည်အတွက်ကအရေးအကြီးဆုံးပဲလို့ကျွန်မကတော့ယူဆပါတယ်တခြားနိုင်ငံတွေကတိုးထွက်ပြီးတော့ပေါက်ထွက်ပြီးတော့အရန်ကိုတိုးတက်နေတဲ့အချိန်မှာကျွန်တော်တို့နိုင်ငံဆုတ်တဲ့ဆုတ်လာအဲ့ဒီနိုင်ငံလိုမြန်မာနိုင်ငံလိုနိုင်ငံမျိုးအတွက်တိုးတက်ဖွံ့ဖြိုးမှုကဒီထက်အရေးကြီးတာဘာမှမရှိဘူးအဲ့တော့ဆရာတကုံတရားရဲ့ကိုပြန်ပြီးတော့ဆွဲကောက်မယ်ပြောရမယ်ဆိုလို့ရှိရင်ဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့က concentrate လုပ်ရမယ် focus လုပ်ရမယ်အဲ့တော့ရန်သူမိတ်ဆွေရနေပြီးတော့ကြော်လွန်ပြီးတော့နောက်တစ်ဆင့်ကျွန်တော်တို့တိုးတက်ဖွံ့ဖြိုးရေးကိုအဲ့ဟာကို focus ထားပြီးတော့ဒီနိုင်ငံရေးလမ်းကြောင်းကိုသွားမှသာလေရန်သူမိတ်ဆွေကိုကြော်လွန်ပြီးတော့သွားမှသာလေကျမတို့ရဲ့ဒီဟို vision တွေကနေပြီးတော့เนาะ mission ဖြစ်လာမယ်လို့ကျမယူဆပါတယ်ဆရာ
ဆရာတာပြောလိုက်တဲ့ဘဘောပို့ပြီးတော့ structure
သဘောနဲ့အနေနဲ့
ဒီဘောဆရာဘော
ပ
စီတီဆောင်မှုသဘောတွေเนาะကျွန်တော်တို့ရည်ကျင်းနိုင်ငံရေးရည်ကျင်းမှုသဘောတွေထိကျွန်တော်တို့
ဟုတ်ကဲ
့စဉ်းစားပြောဆိုကြတာအောင်မတွေ့ရအောင်ဆိုတော့
ဟုတ်ကဲ့
ခုပြောနေတဲ့ဖွံ့ဖြိုးဆရာမခုနပြောတဲ့ဖွံ့ဖြိုးတိုးတက်ရေးเนาะဆရာတာပြောတဲ့ဖွံ့ဖြိုးတိုးတက်ရေးရှိဖို့ဉာဏ်ဉာဏ်ရေးရှိဖို့လိုအပ်တယ်เนาะဉာဏ်ဉာဏ်ရေးရှိဖို့အတွက်နိုင်ငံရေးညှိကူအသည့်တည်ဆောက်ဖို့လိုအပ်တယ
်တည်ဆောက်ဖို့လိုအပ်တယ်အစင်စင်ပြီးသွားမှာပါဆရာဟုတ်ကဲ့ဆရာ
အဲ့ဒါလိုပဲနောက်တစ်ခါခုနဗိုလ်ချုပ်ကြီးအမ်ဘာလာပြောတဲ့ဖက်ဒရယ်ကိုပါပြထားခွင့်เนาะပြီးတော့ဖက်ဒရယ်နိုင်ငံဖြစ်ပေါင်းစည်းရဲ့အဲ့ဒီသဘောယူဆတွေဒါ vision နဲ့မှာကျွန်တော်တို့အနာဂတ်အမြင်နဲ့မှာခိုင်မာအားကောင်းလာအောင်ဘလူအများလောက်ဆောင်နိုင်မယ်လို့ဆရာမထင်ပါတယ်
။ဆရာအဲ့ဒီဥစ္စာကလေလူကြီးတွေကဒီ vision ကိုကလေးတွေအထိကိုသွားဖို့ရအတွက်သူတို့ကိုယ်၌ကလည်းဒီဟာကိုမွေးစားဖို့လိုတယ်ပေါ့ဆရာ။ပညာရဲ့ပိုင်းဆိုင်ရာပေါ့နော်ဒီနိုင်ငံရေး thinking ကိုရလာဖို့အတွက်သူတို့မှာလှုံ့ဆော်မှုတွေလိုအပ်တယ်ဆရာ။အဲ့လိုလှုံ့ဆော်မှုလေးတွေရဖို့ရအတွက်အဲသူတို့မှာဘာတွေရှိနေမလဲ။သူတို့ရဲ့ဟို motivation ကဘာရှိမလဲ။နိုင်ငံရေးယဉ်ကျေးမှုကိုကျွန်တော်ကတီထောင်နေတယ်ဆိုလို့ရှိရင်အထူးသဖြင့် leadership role မှာကစားနေတဲ့လူတွေအကုန်လုံးကဒီနိုင်ငံရေးယဉ်ကျေးမှုခေါင်းစဉ်အောက်ကနေအကုန်လုံးကအတူတူကသွားကြမယ်ဖို့ဆိုလို့ရှိရင်ကျမတို့တိုင်းချင်းမှာ နော်ဒီလိုမျိုးအခက်ခဲတွေပြဿနာတွေ deadlock တွေအဖြစ်လာမှာတော့မဟုတ်ဘူးဆရာအဲ့နိုင်ငံရဲ့ယဉ်ကျေးမှုအပိုင်းလေးကိုကျွန်မအကုန်လုံးကိုစဉ်းစားဆင်ခြင်ပြီးတော့အဲဒီ vision နဲ့မှထက်ပြီးတော့ထက်သွင်းစဉ်းစားဖို့ပြောချင်ပါတယ်ဆရာ
vision ရှိထားမှာဒီပဋိပက္ခတွေကိုအဆုံးသတ်တဲ့ခါမှာဗညနိုင်ရွှေ့ကြနောက်ဆုံးတော့ညနိုင်ရွှေ့ကြတဲ့အထက်ကိုရောက်တယ်နော
်ဆိုတော့အဆုံးသတ်ကတော့ဒါပါပဲဆရာ
ဟုတ်ပါတယ်ဆိုတော့အခုနိုင်ငံတကာကလည်းညှိနှိုင်းရွှေ့ပြီးကိုပြောနေ။ဒါပေမဲ့အဲ့ဒီလိုညှိနှိုင်းရွှေ့ပြီးကိုအတွက်မဖြစ်တဲ့ခါမှာဘာတွေများလုပ်ထားဖို့တို့မလဲ
။ Diplomacy အပိုင်းမသွားဘဲနဲ့ဟို informal အပိုင်းနဲ့သွားမယ်ဆိုလို့ရှိရင် communication channel ပေါ့နော်။တစ်ဖက်နဲ့တစ်ဖက်ဟိုအချိန်မရွေးပြောဆိုဆက်ဆံဖို့အတွက
်ဆက်သွယ်ရေးလမ်းကြောင်းပ
ေါ့။ဆက်သွယ်ရေးလမ်းကြောင်းလေးတွေဖွင့်ထားပေးမယ်ဆိုလို့ရှိရင်ဟိုဘက်ကလည်းဆန္ဒရှိတယ်ဒီဘက်ကလည်းဆန္ဒရှိတယ်အဲ့ဒီမှာသူတို့ရဲ့ဆန္ဒတွေအတူပေါင်းစည်းဖို့ရအတွက်ကိုဒီဆက်သွယ်ရေးလမ်းကြောင်းတွေဟိုဘက်ကဒီဘက်ကနော် informal အနေနဲ့စပြီးတော့ဖွင့်ထားမယ်ဆိုလို့ရှိရင်အဲကျမတို့အတွက်ဒီ formal dialogue မစခင်မှာဒီအဆင့်ကနေပြီးတော့အဲစပြိုးနိုင်တယ်လို့ပြောလို့ရပါတယ်ဆရာအထူးသဖြင့်အဲဒီ interfaith နော် religious group ပဲဖြစ်ဖြစ်နော် community based ပဲဖြစ်ဖြစ်သူတို့မှာဟိုဘက်အချမ်းဒီဘက်အချမ်းနဲ့နော်တယောက်နဲ့တယောက်ရန်သူလို့မမြင်မဲနဲ့ဒါတွေကငါတို့ပေါင်းစည်းလို့ရတဲ့အဖွဲ့အစည်းတွေပါလားဆိုတော့နော်ပြည်ထောင်စုစိတ်သက်နဲ့ဟိုဘက်ဒီဘက်အပေါင်းစည်းပြီးတော့ informal channel လေးတွေကိုနော်စပြီးတော့ဖွင့်ပေးပြီးလမ်းကြောင်းစပြီးတော့ဖွင့်မယ်ဆိုလို့ရှိရင်နော်ဒါတွေကတဖြည်းဖြည်းနဲ့ dialogue ရှိကိုတွန်းပို့သွားမယ်လို့ကျွန်မယုံကြည်ပါတယ်ဆရာယုံကြည်မှုတိစောက်တဲ့နေရာမှာဒီ channel လေးတွေကဘာမှမဟုတ်ပေမဲ့တစ်ဖက်တစ်ခါဆန္ဒရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဥစ္စာကိုကြီးမားတဲ့ trust building ကိုတဖြည်းဖြည်းနဲ့တိစောက်ယူလို့ရတယ်ဆိုတာကိုယုံကြည်နော်နှစ်ဦးနှစ်ဖက်ယုံကြည်စေချင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒါနောက်ဆုံးမင်းကလေးပါဉာဏ်ဉာဏ်ရည်လေးလာချက်စပင်းနေမှာဆိုလို့ရှိရင်ပဋိပက္ခအခုလိုမြန်မာနိုင်ငံလိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာမြန်မာနိုင်ငံတနိုင်ငံအတွက်ပေါ့နော်ဉာဏ်ဉာဏ်နဲ့နိုင်ငံတနိုင်ငံကိုထူထောင်တဲ့ခါဘလို့အကြောင်းချက်ဒီလိုအမယ်လို့ပြောတယ်
အားလုံးငိမ့်ချမ်းဖို့ဆိုတာကစီးပွားရေးအဆင်ပြေဖို့အခြေခံလိုအပ်ချက်တွေနဲ့ပြည့်ပြည့်စုံမှသာလျင်နော်လူတွေကငိမ့်ချမ်းရေးကိုအဲတစ်ဆင့်ပြန်ပြီးတော့ထူထောင်နိုင်မှာဒါရက်အများအား interrelation ကတရားရှိနေတယ်နိုင်ငံတစ်ခုရဲ့စီးပွားရေးအဆင်ပြေမှသာလျင်ပညာရေးတွေကိုထူထောင်နိုင်မယ်ပညာရေးတွေထူထောင်နိုင်မယ်စိတ်ဓာတ်တွေထူထောင်နိုင်မယ်တစ်ဖြည်းဖြည်းနဲ့တစ်ဆင့်ပြန်ထူထောင်သွားနိုင်မှသာလျင်ကျွန်တော်တို့နိုင်ငံကြီးကငိမ့်ချမ်းရေးကိုခိုင်ခိုင်မာမာ sustainable ဖြစ်တဲ့နော်အဲနိုင်ငံတစ်ခု development ကိုရမယ်ဆိုတာကိုကျွန်မယုံကြည်ပါတယ်ဆရာနော်အခြေခံတွေ basically မရဘဲနဲ့ကျွန်တော်တို့ဘာလို့မှမျှော်လင့်ချက်ထားလို့မရဘူးဆရာ
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကျေးဇူးတင်ပါတယ်ဆရာ I hope it helps thank you ဆရာ
ဟုတ်ခုဆွေးနွေးတောင်းခဲ့တဲ့သူကတော့ Dr. ဆွေးနွေးမှုဖြစ်ပါတယ်ကျွန်တော်တောင်းတမ်းပ
ါ View American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကို၄၀ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနော် VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့ September 6ရက်နေ့တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် CEO ရဲ့ website Facebook YouTube စာမျက်နှာတွေကပါထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေကတုတ္တဆတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပါဦးမယ်အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပါမယ်တရုတ်မှာ3ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ 51 ဘီလီယံကိုဂရုပြုခဲ့ပါတယ် မကြာမီနှုတ်ထွက်တော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါတောင်ကိုရီးယားကိုသွားပါတယ်။ထိုင်းမှာတော့ဝန်ကြီးချုပ်အသစ်ပေတုံတန်ရှီနာဝတ်ကိုဘရင်ကအတည်ပြုပေးလိုက်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။ရေအာဖရိကပူပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပီကင်းမှာစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်3နှစ်အတွင်းငွေကြေးအကူအညီဒေါ်လာ58ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမဦးဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ဂျာတာပရင်းနဲ့မိန်ကောမှာတမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ်
။ရှင်ရှင်းလင်းဟောတဲ့一系列重大举措，有好的历史经验，携手推进。
ဒီထိပ်သီးအစည်းအဝေးပွဲရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်ထူးခြားကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတရက်ကိုထူထောင်သွားဖို့နဲ့လာမယ့်3နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တပန်ဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့သမရရှိချင်းပင်ကလည်းကမ်းလှမ်းခဲ့ပါတယ်ဒါအပြင်အာဖရိကမှာခင်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်3နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိချင်းပင်ကတင်ပြခဲ့ပါတယ်တရုတ်သမရရှိချင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတိကျတွဲဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေသလိုအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပြန်ဆိုင်မှုတွေရှိနေပါတယ်တာဝန်ကနေအနားယူတော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့တောင်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာသွားရောက်ခဲ့ပြီးတောက်ကြနေတော့တောင်ကိုရီးယားသမ္မတယွန်ဆူယွန်းနဲ့တွေ့ဆုံခဲ့ပါတယ်နှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာရင်းလုံခြုံရေးတည်ငြိမ်ရေးတို့အတွက်ဖြစ်တယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာသူ့ရဲ့ Liberal Democrat Party တွင်ထောက်ခံမှုကျဆင်းလာတဲ့အတွက်သူ့အနေနဲ့ဝန်ကြီးချုပ်နေရာကနှုတ်ထွက်တော့မယ်လို့ဩဂုတ်လအလယ်ပိုင်းကပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမှာတော့အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့ပေတွန်တန်ရှီနာဝက်ဟာစက်တင်ဘာလ6ရက်နေ့တောက်ကြနေ့ကထိုင်းဘရင်ထံမှာဝန်ကြီးချုပ်အဖြစ်ကျန်းသက်စာချိန်ဆခဲ့ပါတယ်ပြည်ခဲ့တဲ့ရက်ပိုင်းကဝင်ကြီး35ဦးပါအစိုးရအသစ်စည်းရင်းကိုဘယင်ထံတင်သွင်းခဲ့ပြီးတောက်ကြနေ့တုန်းကတော့ဘယင်ကအတီးပြုတ်ပေးလိုက်တဲ့အတွက်ပစ်တွန်တန်ရှီနာဝက်ဟာဝင်ကြီးချုပ်အဖြစ်စတင်တာဝန်ထမ်းဆောင်တော့မှဖြစ်ပါတယ်။သူဟာတိုင်းပြည်ကနေထွက်ပြေးခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ရဲ့သမီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့23နှစ်အတွင်းတက်ဆင်ရှီနာဝက်အဲဒီနောက်ညီမဖြစ်သူယင်လတ်ရှီနာဝက်နဲ့အခုအခါသမီးဖြစ်သူပေတွန်တန်ရှီနာဝက်တို့အစဉ်အဆက်ဝင်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းပြည်ရဲ့အတီးပြုတ်ချက်ရယူပြီးနောက်ဝင်ကြီးချုပ်အသစ်ပေတုံတန်ကအခုလိုကျေးဇူးတင်စကားပြောဆိုခဲ့ပါတယ
်ก่อนอื่นนะคะดิฉันต้องขอขอบคุณสมาชิกสภาผู้แทนราษฎรผู้มาจากการเลือกตั้งของประชาชนอีกครั้ง
ဖွေထိုင်းပါတီဝင်တွေကိုလည်းကျေးဇူးတင်ပါတယ်ထိုင်းပြည်သူတွေကိုလည်းကျေးဇူးတင်ပါတယ်ကျွန်မအနေနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်ထားပါတယ်စူးစားဆောင်ရွက်ဖို့လည်းအခိုင်အမာဆုံးဖြတ်ထားပါတယ်
ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရရှိခဲ့တဲ့ဖူထိုင်းပါတီကဝင်ကြီးချုပ်စတာထဝစင်ကိုပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကဖွဲ့စည်းပုံအခြေခံစည်းမျဉ်းရုံးကနေဖယ်ရှားခဲ့ပြီးနောက်ပေတွန်တန်ရှီနာဝက်ဝင်ကြီးချုပ်ဖြစ်လာတာပါ။အာဏာသိမ်းမှုတွေမကြာခဏဖြစ်လေရှိတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရှုပ်အထွေးတွေရှိနေပြီးလက်ရှိထိုင်းဖွဲ့စည်းပုံအခြေခံစည်းမျဉ်းဟာလည်းစစ်တပ်ကအာဏာသိမ်းစဉ်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ရွေးကောက်ပွဲမှာမဲအများဆုံးရရှိခဲ့တဲ့ရှေ့သို့ချီပါတီ Move Forward ပါတီကိုလည်းပြီးခဲ့တဲ့ဩဂုတ်လထဲမှာပဲဖွဲ့စည်းပုံတရားရုံးကပယ်ဖျက်ခဲ့ပါတယ်။ပေတွန်တန်ရှီနာဝက်ဝန်ကြီးချုပ်ဖြစ်လာပေမဲ့လည်းထိုင်းနိုင်ငံမှာနောက်ထပ်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာမှာကိုတော့စိုးရိမ်မကင်းဖြစ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။
ဘာဇင်တင်ဆက်နေကြအာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်အခုစက်တင်ဘာလတဲလောက်ကစပြီးတော့ဒ ဓမြေဩဇာနဲ့ပိုးသက်စေအပါအဝင်စိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေထပ်မံမြင့်တက်လာလို့တောင်သူတွေအခက်အခဲကြုံတွေ့နေရပါတယ်ဒီလိုအကြောင်းအရာတွေကို The Farmer Time Media ကစူးစီးတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စိုက်ပျိုးရေးသုံးဓမ္မဩဇာတအိတ်ကို7,000-4,000လောက်ထိထပ်မံမြင့်တက်လာလို့တောင်သူတွေအခက်တွေ့နေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်တောင်သူတွေအသုံးများတဲ့မြင်းပြန်ပလဲဓမြောစာအပါအဝင်တခြားမြောစာဈေးနှုန်းတွေလည်းတအိတ်ကို2000ကနေ4000ကျပ်လောက်အထိထပ်မံမြင့်တက်လာတာဖြစ်ပါတယ်မြောစာဥဆောင်ကော်မတီကတတ်မှတ်ရည်ညွှန်းဈေးနှုန်းကိုတိုးမြင့်တတ်မှတ်လိုက်တာကြောင့်ပြင်ပဈေးကွက်မှာပါသွင်းအားစုဈေးတွေထပ်မံမြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတာပါအခုနှစ်ဇွန်လအတွင်းကမြင်းပြန်ပလဲဓမြောစာတအိတ်ကို9000ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးဇူလိုင်လမှာတော့တအိတ်ကို3,000-3,000ကျော်အထိမြင့်တက်ခဲ့ပါတယ်။အခုစက်တင်ဘာ4ရက်မှာတော့မြင်းမြန်တအိတ်ကို3,500ကျပ်ကျော်အထိအဆမတန်ထပ်မံမြင့်တက်လာတာဖြစ်ပါတယ်။အလားတူ15ပတ်လည်မြေဩဇာကလည်းဇူလိုင်လအတွင်းကတအိတ်ကို3,500ကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တအိတ်ကို3,900ကျပ်လောက်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။မြေဩဇာဥဆောင်ကော်မတီနဲ့စိုက်ပျိုးရေးသွင်းအားစုများတင်သွင်းတူလောင်ဖြန့်ဖြူးသူများအသင်းကရင်ယောဇေနှုံးတွေတတ်မှတ်လို့ဈေးကွက်ထဲမှာမြေဩဇာဈေးတွေမြင့်တက်လာရတာဖြစ်တဲ့အတွက်ရင်ယောဇေတတ်မှတ်တဲ့စနစ်ကိုပယ်ဖြတ်ပေးဖို့တောင်သူတွေကတောင်းဆိုထားပါဗ
ျ။မုံညီပဲတိတ်တွေဈေးကွက်ထဲဝင်ရောက်လာလို့ဈေးနှင်းငင်ကြဆင်းနေပါလေ။မုံညီပဲတိတ်တွေကဈေးကွက်တွေကိုစတင်ဝင်ရောက်လာပြီးဖြစ်တဲ့အတွက်ပြင်တွေပဲဈေးကွက်မှာတော့ညီပဲဈေးနှုန်းပြင်လင်ကြဆင်းလာတယ်လို့ကုန်သည်တွေကပြောပါလေ။ဩဂုတ်လတရပတ်တွင်ကညီမဆန်တပိတာကိုတတောင်ကနေ10,000ကျပ်ထိမြင့်တက်ခဲ့ပြီးလက်ရှိမှာတော့အညိုစားလိုက်တပိတာကို9,000ကျပ်ဝန်းကျင်ဈေးနဲ့သာအရောင်းဝယ်ပြုလုပ်နေကြတာကိုတွေ့ရပါတယ်။ညီပဲပေါ်ချိတ်ဖြစ်တဲ့အတွက်စီးဆက်ပိုင်ရွေးနဲ့ကုန်တဲ့တချို့ဟာအဝေးရက်သက်ပြီးဈေးကိုဆွဲချလိုက်တာကြောင့်အရောင်းဝယ်အေးပြီးဈေးပေါင်လိုက်ပါကျဆင်းသွားတာပဲဖြစ်ပါတယ်။ဒါကတောင်တူလက်ဝယ်ကုန်စည်ရှိနေချိန်မှာကုန်တွေဝေးစားတွေလောက်ဆောင်နေကြအယောင်းဝယ်နီးစနစ်တစ်ခုဖြစ်တယ်လို့မကွေးမြို့ကမိမဖော်လို့တဲ့ပိုင်ရှင်သူဦးကပြောပါရယ်ညီပဲတီးနယ်ကိုအများဆုံးစိုက်ပျိုးတယ်မကွေးတိုင်းနဲ့ဒေသချို့ကညီပဲအတွေဟာမန္တလေးစစ်ကွက်ထဲကိုစတင်ဝင်ရောက်နေတာပဲဖြစ်ပါရယ်ညီပဲတစ်ပေါ်ချိန်မှာတော့ဈေးကွက်ကျဆင်းနေပေမဲ့နိုင်ငံရေးချင်းနေနဲ့ဆောင်းဝန်နေရေးခဲခဲတွေကြောင့်စိုက်ပျိုးထွေးရှိလာတဲ့ညီပဲတွေကိုဈေးကောင်းရချိန်ထိတူလောင်တာဖို့အဆင်မပြေတဲ့အတွက်ရရင်စီနဲ့ရောက်ချလိုက်ရတယ်လို့ပြည်မြို့နယ်ကညီပဲစိုက်တောင်သူတူကပြောပါရယ်လက်ရှိမကွေးတိုင်းမှာတော့အစိုးချောင်းနဲ့ရေးတွေပေါ်မူတည်ပြီးညီပဲ25ပေါက်တဲ့အိတ်ကို18,000ကနေ3,000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါရယ်
ကျန်းစိုက်တောင်သူတွေကိုစိုက်ပျိုးစရိတ်ချင်းတွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့တရားစပ်ပိုင်ရှင်တွေကပြောဆိုလာပါတယ်။ကျန်းစိုက်တောင်သူတွေကိုဒေသအလိုက်စိုက်ဧကနဲ့အထွတ်နှုံးပေါ်မူတည်ပြီးကြိုတင်ချင်းတွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကျန်းထွတ်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။စိုက်ပျိုးစရိတ်ချင်းတွေကိုတရားစပ်ပိုင်ရှင်တွေနဲ့ကုန်တယ်တွေကကျန်းပေါ်ချိန်ကုန်စည်ပေးစနစ်နဲ့ထုတ်ပေးတော့မှာဖြစ်ပြီးလက်ရှိမှာသက်ဆိုင်ရာနယ်မြေလိုက်ချင်းတွေရယူလို့တဲ့တောင်သူတွေနဲ့ကျန်းစိုက်ဧကစရင်ကိုစတင်ကောက်ယူနေတယ်လို့ဆိုပါရယ
်တေကောက်ဒလန်နှုံးပေါ်တေကောက်ကိုစံပေါ်မှာပေးတာပေါ့ဒလန်2000နှုံးလောက်တွက်ပြီးတော့တေကောက်ဥမာစံ30ထွက်ရင်6သိန်းပေါ့အဲ့လိုပေါ့မိုးတော့တန်ပေါ့ပြန်တော့ဟိုဒီတောင်သူတို့ဥပေါ်မှာတန်ဒီနှစ်တန်ဘလောက်ဝယ်မယ်ဆိုတော့စာပြုတ်ထုတ်တာပေါ့ဆက်ဆက်ရစကားကနေသူ့နေမြေလိုက်မှာစီးရင်နေရှိရလေအဲ့စီးရင်ကိုကောက်တာပြီးဒီတောင်သူစီရနေကျန်တန်ဘလောက်ဝယ်မယ်စာပြုတ်ကြီးထုတ်လိုက်ဆုံးပြီးရအဲ့သူတွေငွေပေးချပေးရတယ်အခုကတော့ကျန်ဧကတွေလည်းတိုင်းနေပါပြီသူတို့တိုင်းနေလိုက်တိုင်းနေကျန်ဒီဥမာဒီဧကသူဒီတောင်သူကဧကဘယ်လောက်ရှိတယ်ဧက10ဧကရှိတယ်အဲ့မှာသူ့ရဲ့အထွတ်နှုန်းကဘယ်လောက်ရှိမလဲအဲ့တော့တန်ဧကဟိုကတော့တန်တန်ကြီးဘယ်လောက်ဆက်မလဲအဲ့ပုံမှာသူကစာချုပ်ဘယ်လောက်ဆုံးမပေါ်တော့အဲ့လိုမျိုးတွားတာ
မြန်မာနိုင်ငံမှာကျန်သီးနှံကိုသခိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအများဆုံးစိုက်ပျိုးကြပြီး နိုင်ငံတော်တရားစက်ရုံပေါင်း23ရုံကနေတနှစ်ကိုပြန်မြတရားတန်ချိန်9သိန်းထိထုတ်လုပ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကြံခောက်ရာသီချိန်ကတိုက်ပွဲတွေကြောင့်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်နေရာတချို့မှာကြံမခောက်လိုက်နိုင်တာတွေရှိတဲ့အတွက်တိုက်ပွဲဖြစ်ပွားနေတဲ့ဒေသကိုတော့ချင်းဝေထုတ်မပေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကကြိုတင်ငွေမရရှိခဲ့တဲ့ဘကိုးတိုင်းအနောက်ချမ်းပေါင်ခေါင်းမြို့နယ်ဒေသခံတောင်သူတွေကတော့အခုနှစ်မှာချင်းဝေထုတ်ပေးမယ်ဆိုရင်လက်ရှိကုန်စည်နှုန်းအနေထားအရအနည်းငယ်တိုးပေးစေလိုတယ်လို့တောင်းဆိုထားပါတယ
်ဟိုလေးတို့နယ်ဘက်မှာတော့မိနစ်ကချင်းဝေထုတ်မပေးဘူးအခုနှစ်အတွက်လည်းအခုချိန်ကြီးတော့ဘာသာမှမကြောက်ထုတ်ပေးရင်တော့ကောင်းတာပေါ့လေကျန်းအဓိကမြေဩဇာပဲတောင်းရတာဟုတ်
ပြီးခဲ့တဲ့နှစ်ကစိုက်ပျိုးမှုဧကအလိုက်တရေကကိုပြန်မြကျက်2သိန်းကနေ3သိန်းအထိထုတ်ချေးပေးခဲ့တယ်လို့ရှမ်းပြည်နယ်တောင်ပိုင်းကကြံစိုက်တောင်သူတွေကပြောပါတယ
်။ streaming တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ cloud တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click cloud တစ်ချက်နှိယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ယာတီဥရုပြောင်းလဲလာပြီးလာမှုပြီးရင်တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့နောက်ထပ်အကြောင်းအရင်းတစ်ခုကတော့မူလဒေတာကမျိုးရင်းမဟုတ်တဲ့အပင်နဲ့တတ္တဝါမျိုးစိတ်တွေနေရာသစ်စီကျူးကျော်ရောက်ရှိလာတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးတင်မကပဲဒေတာကန်တွေရဲ့လူမှုဘဝတွေကိုပါထိခိုက်လာနေပါတယ်။ဒါကြောင့်လဲအစိုးရနဲ့ဒေတာအာဏာပိုင်တွေကကျူးကျော်မျိုးစိတ်တွေရှင်းလင်းဖယ်ရှားရေးဦးစားပေးဆောင်ရွက်ပါတယ်။ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကပြောပြပေးမှာပါ။
ပြည်တော်စုဖလော်ရီဒါပြည်နယ်မှာတော့နေ့စဉ်ဩဂုတ်လရောက်တိုင်းမြန်မာစစ်ဘောအုံးမွေဖန်ပွဲကျင်းပပါတယ်။စစ်ဘောအုံးမွေတွေကြောင့်ဖလော်ရီဒါပြည်နယ်တွေကနှုတ်တိုက်တတဝါတွေတိတိတသားကြာဆင်းလာတာပါ။ဒါကြောင့်လဲဒေါ်လာ3000စုကျေးပေးပြီးတော့တတ်မှတ်နေမြဲတဲ့အဖွဲလိုက်မွေဖန်ပွဲကျင်းပတာဖြစ်ပါတယ်။2024ခုနှစ်မှာတော့ကမ္ဘာနိုင်ငံစုံကမွေဖန်သူ600လောက်ပါဝင်ခဲ့တာပါ။ဖလော်ရီဒါပြည်နယ်တော်ရိုင်းသတိဆန်ထိန်သိမ်းရေးကော်မရှင်မွေရှင်းလင်းရေးအဖွဲ့မှဇက်ဂရီရှီယန်နိုဗစ်ကအခုလိုပြောပါတယ်
။ The main goal of the Python challenge is to increase awareness about invasive species.
ကျူးကျော်မျိုးစိတ်တွေအကြောင်းလူတွေပိုပြီးသတိပြုမိလောက်အောင်မွေဖမ်းပွဲကိုနှစ်စဉ်နှစ်တိုင်းကျင်းပနေတာဖြစ်ပါတယ်။အထူးသဖြင့်မြန်မာစပေါ်အုံးမွေတွေနဲ့အခြားမျိုးစိတ်ပေါင်းစုံဖလော်ရီဒါပြည်နယ်ထဲပြန့်နှံ့ရောက်ရှိလာတာကိုသတိပြုမိစေချင်တဲ့ရည်ရွယ်ချက်နဲ့မွေဖမ်းပွဲတွေလုပ်နေတာဖြစ်ပါတယ်။စပောင်းဝေကအတော်ကြီးတဲ့ပြဿနာဖြစ်ပါတယ်ကျွန်တော်တို့ကြီးပဲဖြေရှင်းလို့မရတဲ့အတွက်လူတွေပိုပြီးသိလောက်အောင်အခုလိုဆောင်ရွက်နေတာဖြစ်ပါတယ
်2023ခုနှစ်အထိဖလော်ရီဒါမှာစပောင်းဝေပေါင်း11,000ကျော်အထိဖယ်ရှားနိုင်ခဲ့ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း49နိုင်ငံကသုတေသီ86ဦးပါအဖွဲ့ကအဲ့ဒီလိုအပင်နဲ့သတ္တဝါကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးဘလောက်အထိထိခဲ့တယ်လဲဆိုတာကိုလေ့လာကြလေ့လာခဲ့တာမှာတော့နှစ်စဉ်ဒေါ်လာ423ဘီလီယံအထိဆုံးရှုံးနေရတာမှာကျူးကျော်မျိုးစိတ်တွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးက60ရာခိုင်နှုန်းအထိရှိနေတယ်လို့2023အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။ဒေသမျိုးရင်းမဟုတ်တဲ့အပြင်နဲ့တရဘာမျိုးစိတ်ပေါင်း 38,000 ကျော်လို့ဟာဝေးလံတဲ့ဒေသရိစီပြန်လည်ရောက်ရှိလာတာပါ။စီဝါမျိုးစုံမျိုးကွဲနဲ့ဂေယစ်နဲ့ဝန်ဆောင်မှုများဆိုင်ရာကုလသမဂ္ဂနိုင်ငံတကာအစိုးရသိပ်ပံမှုဝါဒဌာန IPBS ရဲ့ပူးတွဲဥက္ကဋ္ဌ Helen Wright ကအခုလိုပြောပါတယ်
။ So in fact when we look back to 1970 of these 37,000 alien species
ကျမတို့လေ့လာခဲ့တဲ့ကျူးကျော်မျိုးစိတ်ပေါင်း 38,000 ကျော်ထဲမှာ 1,980 ပြည်လွန်နှစ်လောက်မှာစတင်ပြန့်နှံ့သွားတဲ့မျိုးစိတ်ပေါင်းက39ရာခိုင်နှုန်းရှိပါတယ်။2050ပြည်လွန်နှစ်လောက်ကဆိုရင်တော့နောက်ထပ်36ရာခိုင်နှုန်းထပ်တိုးလာမယ်လို့ခန့်မှန်းရပါတယ်။
ထိုင်းနိုင်ငံမှာလည်းအနောက်အာဖရိကအမျိုးရင်းဖြစ်တဲ့အနက်ရောင်ပဇက်နဲ့တလာပီယာငါမျိုးစိတ်တွေဖယ်ရှားရှင်းလင်းနေပါတယ်။6လတာကာလအတွင်းတလာပီယာငါတန်ချိန်တစ်တရမ3တန်းကိုထိုင်းအစိုးရကဖမ်းဆီးဖျက်ဆီးခဲ့ပါတယ်။
မြစ်တွေခြောင်းတွေနဲ့ရေဝတ်ဒေသတွေထဲမှာငါးပေါက်လေးတွေပဇွန်နဲ့ခရုသားလောင်းတွေကိုစားပြီးတော့ဂေဟဗေဒစနစ်ကိုပါထိခိုက်ပျက်စီးစေတဲ့အနက်ရောင်သလာပြားငါးတွေကိုထိုင်းနိုင်ငံထက်ကဒေသ19ခုမှာတွေ့ရှိထားတာပါ။အဲ့ဒီငါးတွေကတစ်ကြိမ်ကိုအကောင်ရင်900ထိတားပေါက်နိုင်ပါတယ်။သူတို့ကြောင့်ထိုင်းနိုင်ငံအတွက်အရေးကြီးလာတဲ့ငါးလုံငန်းတွေထိခိုက်လာမှာကိုလည်းထိုင်းအစိုးရကစိုးရိမ်နေတာပါ
။ Sample there are some little freshwater mussels that can reach such high numbers that they can block.
ဥပမာပြရရင်ရေချိုးဂုံးငယ်တချို့ဟာပိုက်တွေကိုပိတ်ဆို့နိုင်ပြီးအခြေခံအဆောက်အုံတွေရဲ့ပိုက်တွေလုံးဝပိတ်သွားနိုင်တဲ့အရေးအတွက်ထိပေါက်ပွားလာနိုင်ပါတယ်။တချို့အပင်တွေဆိုရင်လည်းရေလမ်းချောင်းကနေပြန့်နှံ့သွားနိုင်တာကိုတော့ကျမတို့အားလုံးသိထားပြီးသားပါ။တခါတလေကျတော့သူတို့တွေဟာဆက်မှုလုပ်ငန်းတွေအတွက်တင်တာမကပဲဒေသခံလူတို့အတွက်လည်းပြဿနာတွေဖြစ်လာနိုင်ပါတယ်။ကျူးကျော်မျိုးစိတ်တွေကြောင့်ဒေသခံတငါတဲ့တွေငားမရတော့ဘူးဆိုရင်ဒါကလူမှုဘဝပြဿနာပါ
။အနက်ရောင်တလားပြားငားတွေပိုပေါက်ပွားလာပြီးတော့အရင်တုန်းကမတွေ့ရတဲ့ချောင်းငယ်လေးတွေတည်းဒီရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။တလာပြငားတွေအဆမတန်ပေါက်ပွားလာတဲ့အတွက်ဒေါ်လာ194တန်အထိထိုင်းအစိုးရရဲ့စီးပွားရေးကိုထိခိုက်လာလိမ့်မယ်လို့လည်းထိုင်းတာဝန်ရှိသူတို့ကခန့်မှန်းပါတယ်။အနက်ရောင်တလာပြငားတွေကို2010ခုနှစ်လောက်မှာထိုင်းနိုင်ငံရဲ့မြစ်တွေထဲစတင်တွေ့ရှိခဲ့ပြီး2018ခုနှစ်လောက်မှာတော့အလင်းအမြန်ပေါက်ပွားလာပါတယ်။အခုလက်ရှိမှာတော့အနက်ရောင်တလာပြငားတွေကိုဖိလစ်ပိုင်နိုင်ငံမှာရောအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပါတွေ့နေရပါတယ်။2024ဇူလိုင်လထဲမှာပဲထိုင်းအစိုးရကနိုင်ငံတော်ဦးစားပေးလုပ်ငန်းအဖြစ်နဲ့အနက်ရောင်တလားပြားငါချေမှုန်းဖို့ကြေညာခဲ့တာပါ။အခုလိုဒေသရင်မျိုးစစ်တွေကိုဖျက်ဆီးနေတဲ့အနက်ရောင်တလားပြားငါတွေကူးဆက်ပေါက်ပွားနေတဲ့အကြောင်းရင်းကိုလွှတ်တော်မှအဖွဲ့ဖွဲ့ပြီးတော့စုံစမ်းနေပါတယ်။ကုလသမဂ္ဂကလည်းတလားပြားငါတွေအရင်ကတည်းကပုံမလင်းမြန်တဲ့နှုံးနဲ့ပေါက်ပွားပြန့်လာနေတဲ့အတွက်ကောက်ပဲသီးနှံတွေပျက်စီးပြီးရောဂါပြားတွေပြန့်ပွားလာနိုင်တဲ့အပြင်ကေဟာစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့မနစ်ကပဲသတိပေးထားတာပ
ါ We have been able to document that invasive alien species
ကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးနှစ်စဉ်ထိခိုက်ပျက်စီးမှုတန်ဖိုးကဒေါ်လာ423ဘီလီယံထိရှိပါတယ်အတိတ်ကအခြေအနေကိုပြန်ကြည့်လိုက်တဲ့အခါအဲ့ဒီဂိမ်းကနန်းတွေက10နှစ်အတွင်းလေးစားတိုးလာတာကိုတွေ့ရပါတယ်ဒါကြောင့်လဲဒီအတိုင်း80မလွဲမသွေဖြစ်လာမယ်ဆိုတာတန်တရားရှိစရာမလိုပါဘူး
လူတွေတွာလာလှုပ်ရှားနေတဲ့ပတ်ဝန်းကျင်ထဲမှာအပင်နဲ့တရဝမျိုးစိတ်တွေနေရာတစ်စီကိုမကြာခဏပြောင်းရွှေ့ရောက်ရှိလာတာကြောင့်ကျူးကျော်မျိုးစိတ်ဆိုပြီးတော့ဖြစ်လာတာပါဒေသရင်အပင်နဲ့တရဝမျိုးစိတ်တွေနဲ့အပြန်ရှင်သန်ကြရတဲ့အတွက်ကျူးကျော်မျိုးစိတ်တွေဟာအခြေခံအဆောက်အုံနဲ့မကဘဲလှုပ်ချမ်းမာရင်းနဲ့အသက်မွေးဝမ်းကြောင်းမှုကိုပါချိန်ချောက်လာနေတယ်လို့လဲကုလသမဂ္ဂကသတိပေးထားတာဖြစ်ပါတယ်ကျွန်မနန်းလာပါ
ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်ပြီးမှတော့သတင်းတွေတကသုဒအစီအစဉ်ကိုဆက်ပါအောင်မယ်ဒီကနေ့ကဘာကြီးပေါ်မှာအရွယ်ရောက်ပြီးသူတန်း860ကျော်ဟာအခြေခံပညာတောင်သင်ကြားတက်မြောက်ခြင်းမရှိဘူးလို့ကုလသမဂ္ဂကပြောဆိုထားပါတယ်ဒါကြောင့်ဘယ်နိုင်ငံတွေဟာပညာတက်မြောက်သူနည်းပါးတဲ့နိုင်ငံတွေဖြစ်ပြီးဘယ်နိုင်ငံတွေကပညာတက်မြောက်သူများဆုံးနိုင်ငံတွေဖြစ်ပါသလဲမန်ညိုညိုလင်ကဒီတစ်ပတ်သတင်းတွေကသုဒအစီအစဉ်မှာပြောပြထားပါတယ်
And the Almans love him. His other friend is Gu. Gu is
ဆာတမြောက်ရေးဆိုတာကလူသားအလုံးအတွက်အခြေခံလူအခွင့်အရေးတစ်ခုဖြစ်ပါတယ်။ဆာတမြောက်ခြင်းကလူသားတွေရဲ့တခြားအခွင့်အရေးတွေလွတ်လပ်ခြင်းတွေရရှိနိုင်ဖို့တကားဖွင့်ပေးလိုက်တဲ့အကြောင်းအရာတစ်ခုပါပဲလို့လဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်။ဒါပြင်ပုံမကျေပြတ်နဲ့အသိပညာရယူဖို့ဒန်းတို့ညီများမှုနဲ့ခွဲခြားဆက်ဆံမှုမရှိတဲ့ယဉ်ကျေးမှုဥပဒေစည်းမျဉ်းစည်းကမ်းတရားမျှတမှုမတူကွဲပြားမှုနဲ့တီးခတ်မှုတွေအပြင်တခြားလူတွေနဲ့ညီညွတ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့တည်တဲ့နဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုကိုမြှင့်တင်ပေးဖို့လေပညာတတ်မြောက်ရေးကအခြေခံအုတ်မြစ်ဖြစ်တယ်လို့ဖော်ပြထားတာပါဒါကြောင့်နှစ်စဉ်စက်တင်ဘာလ10ရက်နေ့ကို International Literacy Day လို့ခေါ်တဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့အဖြစ်1966ခုနှစ်အောက်တိုဘာလ26ရက်နေ့က UNESCO ရဲ့14ချိန်မြောက်အထွေထွေညီလာခံမှာကျင်းပခဲ့ပြီး1969ခုနှစ်မှာပထမဆုံးအကြိမ်နိုင်ငံတကာစာတမ်းမြောက်ရေးနေ့ကိုကျင်းပခဲ့ကြပါတယ် ဒါပေမဲ့လည်းပြီးခဲ့တဲ့2022အထိ UNESCO ရဲ့လိလာမှုတွေအရတော့ကမ္ဘာပေါ်ကအသက်15နှစ်အထက်အရွယ်ရောက်ပြီးလူ9ဦးမှာအနည်းဆုံး2ဦးလူဦးရေအရပြောရင်တော့865သန်းလောက်ဟာအခြေခံပညာအဆင့်တောင်မတက်သူတွေအဖြစ်ရှိနေကြတယ်လို့ဆိုပါတယ်။ဒီထဲမှာအမျိုးသမီးတွေက3ပုံ2ပုံဖြစ်ပါတယ်။ဒါအပြင်တန်းနဲ့ချီတဲ့ကလေးတွေဟာလည်းရေးတက်ဖတ်တက်မှုနဲ့အခြေခံကဏ္ဍသင်ချာသင်ကြားနိုင်ရေးအတွက်တောင်စူးစမ်းရုန်းကန်နေကြရပြီးစာသင်ကြားရမယ့်အရွယ်6နှစ်ကနေ18နှစ်အတွင်းကလေးသူငယ်တန်း220လောက်ဟာပညာဆက်မတင်နိုင်ပေမယ့်အကြောင်းတွေကနေထွက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။စက်တင်ဘာလ10ရက်နေ့တိုင်း UNESCO ကဦးစီးကျင်းပတဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့တွေမှာစာတမ်းမြောက်ရေးနဲ့ပတ်သက်လို့အထူးစူးစမ်းဆောင်ရွက်သူတွေကိုရွေးချယ်ပြီး UNESCO နိုင်ငံတကာစာတမ်းမြောက်ရေးဆုတွေဖြစ်တဲ့ The UNESCO King Sejong Literacy ဆုနဲ့ The UNESCO Confucius Prize for Literacy ဆုတွေကိုချီးမြှင့်ပေးတာပါ The UNESCO King Sejong Literacy Prize ကိုတောင်ကိုရီးယားနိုင်ငံအစိုးရကပံ့ပိုးပေးတာဖြစ်ပါတယ်။မိခင်မသားစကားကိုအခြေခံပြီးပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်နိုင်သူတွေကိုရွေးချယ်ချီးမြှင့်တဲ့ဆုအမျိုးအစားဖြစ်ပါတယ်။ဒီဆုကို1989ခုနှစ်ထဲကစပြီးနှစ်စဉ်ဆုရှင်3ဦးရွေးချယ်ပေးအပ်ခဲ့တာပါ။ဆုရရှိသူတဦးချင်းစီဟာဆုတစိအပြင်ဆုချင်းငွေအမေရိကန်ဒေါ်လာ2000ရရှိမှာဖြစ်ပါတယ်။ The UNESCO Confucius Prize for Literacy ဆုကတော့တရုတ်အစိုးရကပံ့ပိုးပေးတဲ့ဆုဖြစ်ပြီး2005ခုနှစ်ကတည်းကစတင်ပေးအပ်ခဲ့တာပါ။နည်းပညာနဲ့သဘာဝပတ်ဝန်းကျင်ကိုအသုံးချပြီးလုပ်ငန်းဆိုင်ရာပညာရေးထူးချွန်သူတွေကိုရွေးချယ်ချီးမြှင့်တဲ့ဆုဖြစ်ပါတယ်။ကျေးလက်ဒေသမှာနေထိုင်တဲ့အရွယ်ရောက်ပြီးသူတွေနဲ့ကြောင်းပြင်ပါကလူငယ်တွေအတွက်ရည်ရွယ်ပြီးနှစ်စဉ်3ဦးကိုပေးအပ်တာပါဒီစုရရှိသူတဦးချင်းစီဟာစုတစိအပြင်စုချင်းငွေအမေရိကန်ဒေါ်လာ3000ရရှိမှာဖြစ်ပါတယ်အခုလိုနိုင်ငံတကာကစာပေတက်မြောက်မှုအခြေအနေတွေနဲ့ပတ်သက်ပြီး US Carrier Institute ရဲ့လေလာဖော်ပြမှုတွေအရတော့ကမ္ဘာပေါ်ကပညာတက်မြောက်သူအများဆုံးရှိတဲ့နိုင်ငံတွေနဲ့ပညာတက်မြောက်သူအနည်းဆုံးရှိတဲ့နိုင်ငံတွေကိုတွေ့နိုင်ပါတယ်။နိုင်ငံတဝန်းပညာတက်မြောက်သူတရာရာခိုင်နှုန်းရှိတဲ့နိုင်ငံတွေကတော့အင်ဒိုရာ၊ဖင်လန်၊ဂရင်းလန်၊လစ်ကန်စတိုင်၊လူဇင်ဘာ့၊နော်ဝေး၊ယူကရိန်း၊ဥဇ်ဘက်ကစ္စတန်နဲ့မြောက်ကိုရီးယားတို့ဖြစ်ကြပါတယ်။ပညာတက်မြောက်မှုအနည်းဆုံးရှိတဲ့နိုင်ငံတွေကတော့ချတ်၊မာလီ၊တောင်ဆူဒန်၊ဘော့စဝါနာAfghanistan, Niger, Central African Republic, Somalia, Guinea နဲ့ Benin နိုင်ငံတွေပဲဖြစ်ကြပါလိမ့်ရှင်
။ VOA တနင်္ဂနွေနေ့မတက်ပတ်ရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ email ကနေတဆင်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုပြောပြပါအောင်မယ်။ရင်ဂျာလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ RSO နဲ့မြန်မာစစ်ကောင်စီတပ်တွေကြားမှာအချင်းချင်းမတိုက်ခိုက်ဖို့နားလည်မှုရှိထားတယ်လို့ RSO တာဝန်ရှိသူတဦးဖြစ်တဲ့ဦးကိုကိုလင်းဆိုသူကတွေ့ဆုံမေးမြန်းချက်တစ်ခုမှာပြောဆိုကြောင်းရိုက်တာသတင်းဌာနကစက်တင်ဘာလ6ရက်နေ့မှာဖော်ပြထားပါတယ်တရားဝင်သဘောတူညီချက်မျိုးတော့မရှိဘူးလို့လည်းဆိုပါတယ်နှစ်ဖက်စလုံးက RK တတ်တော် AA နဲ့ရင်ဆိုင်တိုက်ခိုက်နေရတာမှန်ပေမဲ့ပူးပေါင်းတိုက်ခိုက်တာမျိုးမရှိဘူးလို့လည်း RSO တာဝန်ရှိသူတွေကပြောပါတယ်ဂျော်ဒန်မြေအနောက်ဘက်ကမ်းဒေသပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြပွဲတစ်ခုအတွင်းအစ္စရေးစစ်သားတွေရဲ့ပစ်ခတ်မှုကြောင့်တောက်ကြနေကသေဆုံးခဲ့ရတဲ့အသက်26နှစ်အရွယ်တူရကီနယ်ပါအမေရိကန်အမျိုးသမီးအိုက်ရှနူရဲ့မိသားစုကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့စနေနေ့ကတောင်းဆိုပါတယ်။သူပြစ်ခတ်ခံရချိန်မှာအခြေအနေတွေကအေးအေးဆေးဆေးရှိနေပြီးသူဟာအစ္စရေးတပ်ဖွဲ့တွေကိုအန္တရာယ်ပြုချင်းချောက်နိုင်တဲ့အနေအထားမျိုးမဟုတ်ဘဲပြစ်ဒဏ်ခံခဲ့ရတယ်လို့ဆိုပါတယ်။အီရန်အစ္စလာမစ်သမ္မတနိုင်ငံကရုရှားကိုပယ်ရိတ်ဒုံးတွေပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအီရန်အစိုးရဟာအကျိုးဆက်တွေကိုရင်ဆိုင်ရမယ်ဖြစ်ကြောင်းအမေရိကန်အစိုးရကသတိပေးလိုက်ပါတယ်။သတင်းကြေညာတွေကဒီလောက်ပါပဲ။ဒီကနေ့တော့အတန်လက်စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးရုတ်တန်ဂျရာဒိုင်ကတော့ဂျမလ်တီဂယ်ဖြစ်ပါတယ်။ကျွန်တော်ကအစီအစဉ်မှုဖြစ်တဲ့တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ VOA ရဲ့အတန်လက်စီစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။